မန္တလေးမြို့မှာရှိတဲ့တရုတ်ကောင်စီရုံးကိုပြီးခဲ့တဲ့သတင်းပတ်ထက်တိုက်ခိုက်ခံရမှုတွေစုံစမ်းဖော်ထုတ်ဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကမြန်မာအနာဝင်ကိုတောင်းဆိုလိုက်ပါတယ
်中方已向缅方提出严肃交涉敦促缅方彻查袭击事件
တိုက်ခိုက်မှုကိုတိကျကျစုံစမ်းစစ်ဆေးဖို့ကျူးလွန်သူတွေကိုဖမ်းဆီးပြီးဥပဒေနဲ့ညီအရေးယူဖို့မြန်မာနိုင်ငံမှာရှိတဲ့တရုတ်ကောင်စီအရာရှိတွေအဖွဲ့အစည်းတွေစီမံကိန်းတွေနဲ့လူပုဂ္ဂိုလ်တွေရဲ့လုံခြုံရေးတိုးမြင့်မှုနဲ့နောက်နောက်အလားတူထပ်မဖြစ်အောင်မြန်မာကိုတောင်းဆိုထားပါတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောဝန်ရလင်ချန်းကပေကျင်းမြို့တော်ကတင်းလာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ပြီးခဲ့တဲ့သတင်းပတ်တောက်ချာနေနောက်မိုင်းတော့ကမန္တလေးမြို့ကတရုတ်ကောင်စီရဲ့ရုံးမှာပောက်ကွဲမှုဖြစ်ခဲ့ပြီးနှစ်ထပ်ဆောင်ကောင်မွန်အ ਨੇ အချင်းထိခိုက်ပျက်စီးခဲ့ပေမဲ့လူနဲ့တခြားထိခိုက်မှုကြီးကြီးမားမားမရှိတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလတည်းအရသာဆွေးရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ရာကနောက်ဆက်တွဲပြစ်ခတ်တွေကျပြန့်လာခဲ့ပေမဲ့တရုတ်တန်တမာရေးရနေရာတစ်ခုကိုတက်ခတ်ခံရတာဒီချိန်ဟာပထမဆုံးလည်းဖြစ်ပါတယ်။တက်ခတ်မှုအတွက်ဘယ်သူမှသူတို့လက်ချက်ဖြင့်ကျင်ညာတာမျိုးမရှိပေမဲ့စစ်ကောင်စီကတော့အကြမ်းဖက်သမားတွေလက်ချက်ဖြင့်ဆွဆွဲထားပါတယ်။တရုတ်နိုင်ငံကြားရေးဌာနကတော့တက်ခတ်ခံရမှုအတွက်တုံ့လုံမိကြောင်းနဲ့ရှုတ်ချတဲ့အကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။